ိုင်းနိုင်ငံနှင့်ထပ်ပေါ်ရခရန်ကိုတွားကြမဲ့မြန်မာအလုပ်သမား73ဦးလိုက်ပါတဲ့ကားဟာဒဏ္ဍာမြို့နီးစင်ဘူရီမြို့နယ်ထဲမှာစေဘင်းကားကိုတိုက်နေပြီးမီးလောင်ခဲ့တာကြောင့်ကားထဲမှာပါလာတဲ့ကားသမားတဦးနဲ့မြန်မာ73ယောက်လုံးမီးလောင်တိဆုံးခဲ့ရပါတယ်။တိဆုံးသွားသူတွေအတွက်အသက်အမခံရအောင်မြန်မာတန်ရုံတာဝန်ရှိသူတွေကစူးစမ်းဆောင်ရွက်ပေးနေပါတယ်။အပြည့်အစုံကိုဒီ OA မြန်မာပိုင်းတရင်ကမအေးအေးမာကတရင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆောက်မြို့ကနေနွန်ထဘူရီခရိုင်ကိုသွားကြမဲ့တရားဝင်အထောက်အထားရှိတဲ့မြန်မာလူသမား73ဦးလိုက်ပါလာတဲ့ဗန်ကားဟာနိုဝင်ဘာလ24ရက်နေ့မနေ့အစောကြီး3နာရီခန့်မှာစင်ဘူရီခရိုင်ထဲမှာမောင်းနေနေတော့ရှေ့ကဆယ်ဘင်းကားကိုဝင်တိုက်မိတာပါ။တိုက်မိပြီးကားမီးလောင်ခဲ့တဲ့အတွက်ကားပေါ်မှာလိုက်ပါလာသူအားလုံးသေဆုံးသွားခဲ့ပါတယ်။ထိုင်းနိုင်ငံသားတဦးပြောပြတာကတော့
ตัวโฮซิงบุรีบ่ซิงบุรีซะตัวบางเจ้ายากคงพี่น้องแม่นบ่เนาะการมองจะมาแล้วว่าซะตัวเอ็งง่ายละมันดีบ่เนาะไอ้ดีซันเซ่และเซดินดาอะนามาตัวตะพาได้ตะไปนี่อ่ะบ่เนาะเฉยมาแล้วกาแท้มาที่นั่นดูเนี่ยเอ็งนี่ยากที่บ่เนาะกาจะไปนี่ก็ไอ้ดีกานี้ดิหล่องแท้ละดิมีหล่องแท้ละตะยามามาช่วยละบ่มีบ่อารมณ์ตะจาลงเสียตัวละไอ้แท้มาทางตะยอกจันนั่นดูอ่ะအမဒီဒါရီ73ရောက်ပါတော့အားလုံးကြည့်တယ်တရားမလို့
သူတို့ညာနိုင်ငံကူးလက်မှတ်တွေနဲ့အလုံလာလောက်ကြသူတွေဖြစ်တာကြောင့်ကားအမကကုမ္ပဏီနဲ့ထိုင်းလူသမားဝန်ကြီးဌာနကိုပြောကြားပြီးညနာကြီးအမခံကြီးရအောင်လှုပ်ဆောင်နေတယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကအလုံသမားတန်ရာရှိဦးမိုးအောင်ခန်းကပြောပါတယ်ဟု
တ်ပါတယ်အထောက်အထားတွေကျွန်တော်ရပြီးရပါတယ်ကျွန်တော်လေညနာကြီးရပါခင်ဗျာဒီမှာပေါ့နော်ဒီလိုကျွန်တော်ပြောတာထိုင်းလူသမားဌာနကိုသိလိုက်တော့ကားရကျော်ပြီးတော့ရအိုးကမန်းတို့ပြန်ကြတဲ့6တင်းကျတော့ဆုံးတော့ကျွန်တော်မှာကြတော့6တင်းကျတော့ရ
ပကံဆိုတာကတော့အာမခံကြီးကိုပြောဆိုတာပါထိုင်းနိုင်ငံမဲဆောက်မြို့ကနေထိုင်းနိုင်ငံအတွင်းပိုင်းကိုသွားကြတဲ့မြန်မာတွေပါတဲ့ကားတိတ်မှတ်မှုတွေကတော့မကြခဏဖြစ်နေရှိပါတယ်အလုံသမားရှာဖွေပေးတဲ့ကုမ္ပဏီတွေကစိတ်ယုံနေနဲ့ချိတ်ဆက်ပြီးမြန်မာလူသမားတွေကိုဈာကားတွေနဲ့ပို့ပေးလို့ရှိရမှာရင်မောင်းတွေကအရက်တောက်ပြီးတော့မောင်းတာဘန်ကောက်မဲဆောက်အတွားလမ်းတွေမှာမနာတဲ့ဆက်တိုက်မောင်းရင်အိတ်ငိုက်ကြတာမျိုးတွေကြောင့်ကားတိတ်မှုတွေဖြစ်နေရှိပါတယ်ထိုင်းနိုင်ငံကားကြီးကြီးတွေကဗတ်စကားကြီးတွေမှာတော့မြန်မာတွေကြီးမဟုတ်ပဲနိုင်ငံသားတွေအားလုံးစီးကြတာကြောင့်ရင်လိုင်းတွေမှာစီကံထုတ်ပြန်ထားခြင်းအရကားမောင်းသမားတွေဟာအရက်သေးစားတောက်စားပြီးမောင်းတာမျိုးမလုပ်ရတလို့ကားစီးသူတွေအနေနဲ့လည်းကားတွေအမြန်မောင်းပြီးစက်တောက်တက်တာမျိုးတွေမဖြစ်ရင်လည်းတိုင်ကြားနိုင်တယ်ဆိုပြီးအတိပေးထားတာပါဒါအပြင်ကားမောင်းသမားတို့ကို6နာရီကျော်ပုံမောင်းတာမျိုးတွေကိုလည်းခွင့်မပြုတဲ့အတွက်မတော်တဆကားတိုက်တာမျိုးတွေတော့နှဲပါလာပါတယ်ရှင်